လုံးခရစ်တော်ရဲ့မြတ်သောနာမ၌နှုတ်ခွန်းဆက်တာပါပဲ။ကျွန်တော်တို့ချိန်ပေးပြီးတော့ရောက်ရှိလာတဲ့ဓမ္မမေဆွေတို့ယုံကြည်သူတွေအားလုံးပေါ့ခရစ်တော်ရဲ့မြတ်သောနာမ၌နှုတ်ခွန်းဆက်တာပါပဲ။အဖဖရာသခင်ဒီနေ့သခင်ခရစ်တော်ရဲ့ရှင်ပြန်ထမြောက်သောနေ့ကျွန်တော်တို့တွေတမန်တော်ရဲ့နောက်ကိုလိုက်၍တဆူတစီဒီအဖဖရာသခင်ကိုဝတ်ပြုရသောအခွင့်ပြင်ဆင်ပေးသောကြောင့်ယေရှုတင်မာဤကနေ့ချင်ကတော်ဝင်ကြသောအရာစီတန်းအပြစ်တို့ကိုခွင့်လွှတ်၍ဆေးကြော၍ကျွန်တော်တို့ရဲ့တက်တာထဲမှာကြီးမားသောတကူအဖြစ်ဆက်လက်ပြုပြင်တော်မူပါနေမကောင်းနာမကျန်သောသူတို့ခရီးဝေးရောက်နေသောသူတို့အဝေးမှကျွန်တော်များတို့နဲ့အတူဆက်လက်ပြီးတော့မေတ္တာဟရဖွင့်နေကြသောသူတို့အဖဖရားသခင်ရှိတဲ့နေရာသူတို့နဲ့အတူဆက်လက်ပြီးတော့စကားပြောတော်မူပါကိုရောရဲ့ပဒီညင်ရဲ့ရှက်ဝက်ချက်တွေကိုဆက်လက်ရဖွင့်ပြတော်မူဒီကနေ့ကျွန်တော်များတို့ရဲ့မျက်စိကိုဖွင့်နားကိုဖွင့်ရတွင်တင်တော်မူပါသခင်ခရစ်တော်ရဲ့မြတ်သောနာမ၌အသနာခံဆုတောင်းကြပါရဖရားခင်အာမင်ကဲကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့ခေါင်းစဉ်ကတာဥကိုဤလောကသို့တွင်းတော်မူသည်ဆိုတဲ့ခေါင်းစဉ်လွန်ခဲ့တဲ့ဘက်ကသခင်ခရစ်တော်ကဘယ်သူလဲဆိုတာကျွန်တော်တို့ပြောကြတယ်သခင်ခရစ်တော်ကအနှစ်ချုပ်အဖြစ်ဖျားသခင်ရဲ့အဖြစ်ပါအဖြစ်တရားကြီးတွေကိုကိုယ်လုံးနဲ့နော်ထုထည်ခြင်းနဲ့ရုပ်လုံးပေါ်နေတဲ့သူဖြစ်တယ်နော်သူကဘုရားသခင်ရဲ့အကျဉ်းဆိုင်ဟူသည်မြတ်အားလုံးဘုရားသခင်ဘယ်သူလဲဘယ်သူဘုရားသခင်ကဘာဖြစ်တာလဲဆိုတော့ကျွန်တော်သိချင်တယ်သူရဲ့အကျဉ်းဆိုင်တွေအားလုံးအဖြစ်တရားတွေအားလုံးဇာတိအဖြစ်တော်တွေအားလုံးဖျားတခင်ပြောသမျှတွေအားလုံးသိချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ခရစ်တော်ကိုကြည့်ရအောင်ဒီနေ့အဲ့ဒီခရစ်တော်ကအဲ့ဒီခရစ်တော်ကိုဖျားတခင်ကလောကကြီးထဲကိုသူကသွင်းလာတဲ့အကြောင်းကျွန်တော်ကြည့်ရအောင်တာဥအဖြစ်သွင်းလာတဲ့အကြောင်းကျွန်တော်တို့ဟေပြအခန်းကြီး1အငယ်5ကနေ14ထိဖြစ်တယ်ကျွန်တော်ငားကနေကျွန်တော်ဖတ်ပေးမယ်နော်အကြောင်းမူကားဒင်ဒီငါသာဖြစ်ယနေ့ပင်သင်ကိုငါဖြစ်ပွားစေပြီဟူရလကငါသည်သင်သူဤအဘာဖြစ်မည်သူသည်လည်းငါဤသားဖြစ်လိမ့်မည်ဟူ၍လကအဘယ်မည်သောကောင်းကင်တမိုင်ကိုတခါမျှမိတ်တော်မူသည်နိဖေပြစာရေးဆရာကသခင်ခရစ်တော်ကိုဒီအခန်းကြီး1မှာဆိုလို့ရှိရင်အထူးသဖြင့်သခင်ခရစ်တော်ဘယ်သူလဲဘလောက်ကြီးမြတ်တယ်လဲဆိုတာကိုသူရှင်းပြပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့တွေပို့ပြီးတော့မြင်တာအောင်ဆိုပြီးတော့ဘာလုပ်လဲဆိုတော့ကျွန်တော်တို့တွေအတွက်ပို့ပြီးတော့မြင်တာအောင်သူဘာလုပ်လဲဆိုတော့သူကထန့်ရှင်ပြပထမတော့ကောင်းကင်တမန်နဲ့သူထန့်ရှင်ပဲနောက်ပိုင်းကျရင်အခန်းကြီး2ရောက်လာရင်တော့သူကအခန်းကြီးနှစ်ရောက်လာတဲ့ခါမှာအခန်းကြီးသုံးမှာတော့သူကမောရှစ်နဲ့သူနှန့်ရှင်နေတယ်ဆိုတော့ပထမဆုံးသူကကောင်းကင်တမန်နဲ့သူနှန့်ရှင်တော့ကျွန်တော်ကြည့်ရအောင်သူကချမ်းပိုက်အမျိုးမျိုးကိုယူထားပြီးတော့သူကရေးတာဟိုတော့ကဆိုင်းဆရာတွေကသူတို့ချမ်းပိုက်တွေကိုကုကပါတယ်ဆိုပြီးတော့ဘယ်ချမ်းပိုက်မှာဆိုတာရေးစရာမလိုဘူးနော်သူတို့နှလုံးသားအဲထဲကနေသူတို့ထွက်လာပြီဆိုရင်ရေးချလိုက်တာပဲနော်ဖုန်းတော့ရေးပေးစရာမလိုဘူးအဲ့ဒါကြောင့်ကျွန်တော်တို့ကသူတို့ဖုန်းတော့ကိုလိုက်ရှာနေရတော်ဘလို့ကြီးလေဆိုတော့သင်ဒီငါသာဖြစ်ယနေ့ပင်သင်ကိုငါဖြစ်ပွားစေဆိုပြီးတော့ဘယ်ကောင်းကင်တမန်ကိုမှဖះကမပြောဘူးတဲ့အဲ့ဒါကသူကဆလိုင်းနှစ်ကိုသူကကိုးကားထားတာကဲဆလိုင်းနှစ်ထဲမှာဖះသခင်ကသခင်ခရစ်တော်ကိုသူမမွေးခင်တော့ကဟိုးအတိတ်ထာဝရတုန်းကဘာပြောလဲဆိုတော့သင်ဒီငါသာဖြစ်ယနေ့ပင်သင်ကိုငါဖြစ်ပွားစေတယ်လို့သူပြောတယ်စကန်ဆမ်ယောခန်းကျခွန်ဆက်လေးထဲမှာဘာပြောလဲဆိုတော့ငါသည်သူဤအဘဖြစ်မည သူဒီလဲငါဤတာဖြစ်လိမ့်မယ်ဆိုပြီးတော့ပြောတယ်ဒေဗီမင်းကြီးနဲ့ပြည်ညင်လောက်တဲ့အခါမှာဘုရားသခင်ကတနေ့ကျရင်နင်းစီကနေမွေးလာတဲ့တာဟာသူကငါ့ကိုအဘလို့ခေါ်မယ်ငါသူ့တာလို့ခေါ်မယ်သူရဲ့ရာဇပလင်ဟာထာဝရတည်မြဲမယ်အုပ်ဆိုးချင်းဟာအမြဲတမ်းတည်မယ်အဆုံးရှိမှာမဟုတ်တော့ဘူးလို့ပဋိညာဉ်ပေးတဲ့အချက်ကိုသူကကိုကပြီတော့ပြောတာအဲ့ဒီလိုကောင်းကင်နိဗ္ဗာန်ဒီကိုပြောဘူးသလားဆိုရင်မပြောဘူးတဲ့ဘယ်လောက်ထိကြည့်မြဲပြီလဲခဏလေးနော်ဆိုတော့ဒီကနေ့ကျွန်တော်တို့အခင်ခရစ်တော်ကိုကျွန်တော်လေးလာတဲ့ခါမှာလူသားအနေနဲ့လေးလာတဲ့ခါမှာသူကတာမန်လူသားမဟုတ်ဘူးသူကဘုရားသခင်ရဲ့ထာဝရသား eternal son သူကဘုရားသခင်ရဲ့ပရိညင်သားဒေဗီမင်းကြီးပေါ်မှာပရိညင်ပြုထားတဲ့သား covenant son ဖြစ်တယ်ကောင်းကင်တမန်ဒီကိုတော့မှအဲ့ဒီလိုတခါမှမပြောဘူးကျွန်တော်တို့ယောဘဝတ္ထုအခန်းကြီး38အငယ်ခွန်မှာတော့ကောင်းကင်တမန်ဒီကိုသူကဖျားသားအပေါင်းတို့လို့တော့စာထဲမှာတော့ရေးထားတယ်ဒါပေမဲ့သူတို့သားကောင်းကင်တမန်ဒီကဖျားသားဖြစ်တဲ့ဟာနဲ့တခင်ခရစ်တော်ဖျားသားဖြစ်တာအရင်กว่าတယ်ကျွန်တော်ကြည့်အောင်နော်ဘလောက်ကြည့်กว่าလဲဆိုလို့ရှိရင်ခုနကတစ်ချက်กว่าပြီးပြီအငယ်6ကြည့်အောင်အငယ်6မှာတော့သူကဘလောက်กว่าစီလဲဆိုတော့တဏီကတာဥကိုဤလောကသို့တွန်းတော်မူသောအခါဘုရားသခင်၏ကောင်းကင်တမန်အပေါင်းတို့သည်ထိုသူကိုပြုတ်ဝဲကိုးကွယ်ကြစေဟုလာတည်းဒီဟာတွေကသူဘယ်အနေယူလဲဆိုလို့ရှိရင်တော့ယောနောပြီတော့သူယူတယ်ဆိုင်းဆရာကဆာလ89နဲ့ယူတယ်ဆာလ96နဲ့ယူတယ်ပေါင်းပြီတော့ယူထားတာညဆာလ89နဲ့96ရဲ့ theology တွေကိုသူပေါင်းပြီတော့ယူထားတဲ့ဟာဖြစ်တယ်ဘုရားသခင်ကတာဥအဦးဆုံးသောတာသခင်ခရစ်တော်ကိုလောကကိုသွင်းတဲ့အခါကျရင်သူပြောလဲဆိုတော့ကောင်းကင်တမန်တွေကိုဟေးကောင်းကင်တမန်တို့သူ့ကိုကူးကွယ်ကြလို့သူပြောတယ်ကဲဒါမှကောင်းကင်နမန်ဒီဘလောက်ထိတကိုးကြီးတယ်လဲကောင်းကင်နမန်ဒီကဘလောက်ထိအစွမ်းထက်တယ်လဲဆိုတာကျွန်တော်ဒီမဟောင်းထဲမှာလည်းတွေ့ရတယ်ဒါပေမဲ့ခရစ်တော်နဲ့နှိုင်းရှင်တယ်ဆိုလို့ရှိရင်ကောင်းကင်တမန်ဒီကလည်းပဲခရစ်တော်ကိုကူးကွယ်ရမယ်ဘသူကပြောလဲရသခင်အဲ့တော့ဒီကနေ့တာဥဆိုတာကိုကျွန်တော်တို့နားလည်ကြရအောင်နော်နားလည်ဖို့စူးစမ်းရအောင်တာဥတခင်ခရစ်တော်ကိုတာဥလို့ကျွန်တော်တို့ပြောတဲ့အခါကျမ်းစာကပြောတဲ့အခါမှာကျွန်တော်တို့အင်္ဂလိပ်လိုတော့ chronological နော်ကျွန်တော်တို့ပြက်ကတင်အချိန်ကာလနဲ့မဆိုင်ဘူးကဲ1988မှာမွေးဖွားတာတော့89မှာမွေးဖွားတာတော့မဟုတ်ဘူးဘယ်ချင်းကဘသူကအရင်မွေးတယ်လေပြိမဘသူမွေးတယ်လေဆိုတာဟာမျိုးမဟုတ်ဘူး chronology ကမဟုတ်ဘူး calendar နှစ်ဒီကာလတွေနဲ့မဆိုင်ဒီတာဥဆိုတဲ့စကားလုံးက theological ဖြစ်တယ်ဓမ္မသဘောပဲဆောင်တယ်အချိန်ကာလသဘောမဆောင်ဓမ္မသဘောပဲဆောင်တယ်ဆိုတာပထမဆုံးသိချင်သိစေချင်ပြီးတော့ဒီမှာပြောထားတဲ့ဟာနော်တာဥကိုဤလောကသို့သွင်းတော်မူသောအခါလို့ပြောတဲ့ချိန်မှာတော့ပထမဥဆုံးတာဥဒီတာဥကဟိုလောကကြီးတဲ့ကိုလူစာတိခံယူတာကိုပြောတာနောက်ပိုင်းကျရင်သူရှင်ပြန်ထမြောက်တဲ့အခါကျရင်တည်သောသူတွေထဲကတာဥဖြစ်လာလိမ့်မယ်တကောကျရင်တော့ရှင်ပြန်ထမြောက်မဲ့သူတွေအလုံးရပထမဆုံးသောအဦးသီးသောအသီးဖြစ်လာလိမ့်မယ် the first fruit ဖြစ်လာလိမ့်မယ်တကောကြရှင်ဘောလူတာဦးလို့ပြောတဲ့အခါမှာအချိန်ကာလသဘောကိုမဆောင်ဘူးတာဦးဆိုတဲ့စကားလုံးကဓမ္မသဘောပဲဖြစ်တယ်တနည်းအားဖြင့်သခင်ခရစ်တော်ရဲ့နာမဘွဲ့တစ်ခုပဲဖြစ်တယ်နာမဘွဲ့ဘွဲ့နာမတခုပဲဖြစ်တယ်ဒီအခန်းငယ်ချက်မှာသူပြောတဲ့တာဥကိုဤလောကသို့သွင်းတော်မူလေလို့ပြောတဲ့ဟာက သူရဲ့လူစားဒီဖြစ်တဲ့ကာလတစ်ခုကိုမြင်အောင်ဆွေးချင်တယ်သူတော်မူတယ်ဆိုတော့စကလုံးကတိတ်ကောင်းတယ်ဟိုဆေလွတ်တာမျိုးမဟုတ်ဘူး तू ကဆေလွတ်တာမဟုတ် तू ကเอลส์เนี่ยอาคอเนี่ยปองท่าราอินทูเนี่ยลีดเนี่ยလောကကြီးထဲကိုဖျားသခင်ကိုတိုင်ကတားတော်ကိုခေါ်ဆောင်လာတာဥဆောင်ပြီးတော့ခေါ်လာတာเอ๊ะမောင်းလာတာမဟုတ်ဘူးခေါ်လာတောင်းကိုလောကကြီးထဲကို तू อ่ะต้นလိုက်တာ leading into လောက်တာပထမရဲ့ပထမဆုံး first event of Christ ကိုပြောချင်တာဒီနေရာမှာကအဲ့လိုကောင်းကင်ဘုံမှာရှိနေတဲ့ထာဝရတာဒေဗိစီမှာတနေကြရင်နေစရနေနေအသွေးသားဖြစ်သားတော်မွေးဖွားလိမ့်မယ်အဲ့ဒါကငါရဲ့သားဖြစ်မယ် तू ဟာငါ့ကိုအဘလို့ခေါ်မယ်လို့ပြောတယ်ပရိညင်သားဒီတခါ first event မှာပထမလူစားတိခိုင်တဲ့ Christmas နေ့မှာဒီဇင်ဘာလမှာလောကကြီးကိုစပြီးတော့ဘုရားသခင်ကိုယ်တိုင်တွန်းလာတဲ့အခါကြတော့ဘုရားသခင်ကပြောလဲဆိုတော့ကောင်းကင်တမန်တွေအားလုံးဟေးသူ့ကိုကူကွယ်ကြလို့သူပြောတယ်သူရှင်ပြန်ထမြောက်ပြီးမှတာဥဖြစ်တာမဟုတ်ဘူးရှင်ပြန်ထမြောက်ပြီးမှတာဥဖြစ်တဲ့ဟာကတေတော်သူတွေထက်ကတာဥကျွန်တော်တို့ရအလုံးကိုအဆုံးထိလမ်းပြသွားပြီးတော့သူကဲတော့ quality တူပြီးတော့သူကဲတော့သူဟာအတီးအူဖြစ်ပြီးတော့ကျွန်တော်တို့ညာသူ့နောက်ကိုလိုက်လာကြပြီးတော့တနေ့ချင်တော့ဘုရားသခင်စီတွားကြမယ်အမှုကိုတော့ first fruit ဒီနေရာမှာ first born အဲ့ဒီဟာကအမတန်မှလေးနေတဲ့အမှုဖြစ်တယ်သူကကလေးလေးအနေနဲ့မွေးလာတဲ့ချိန်မှာလည်းပဲကောင်းကင်တမန်တွေကကူကွယ်ရမယ်ကျွန်တော်တခါချင်းထက်ကြည့်အောင်နော်သူ့ကိုဘလို့ဘုရားသခင်သူ့ကိုဘလို့ခေါ်တယ်လဲကြည့်အောင်အဲ့ဒီတာဦးကအငယ်ရှစ်ထဲမှာတာတော်ကိုကโอ้พระทခင်กูรอยีปลินดีไนสาทาวระปลินဖြစ်ပါ၏กูรอยีနိုင်ငံဒီတရားသဖြင့်စင်သောနိုင်ငံဖြစ်ပါ၏กูรอยีဖြောင့်မချင်းတရားနဲ့တရားကိုနှစ်သက်၍မတရားသောအမှုကိုမုန်းတော်မူ၏ကြည်စမ်းခမဲတော်ဘုရားသခင်ကတာဦးကိုအိုးဘုရားသခင်လို့ခေါ်ခမေတော်ဘုရားသခင်ကဘယ်ကောင်းကင်တမန်ကိုဘုရားသခင်လို့ခေါ်ဘူးလဲဒီမှာတာဥကိုတော့ဘုရားသခင်လို့သူခေါ်တယ်ဟဲ့ဒီချိန်မှာကျွန်တော်တို့ဖတ်နေတာကဘုရားသခင်ကနေပြီးတော့တာတော်သခင်ခရစ်တော်ကိုပြောနေတဲ့စကားတွေပဲကျွန်တော်ကြားနေရတယ်ကြံတဲ့လူပြောတာမဟုတ်ဘူးနော်အိုးဘုရားသခင်ညအငယ်ကိုကြည့်ရအောင်အငယ်ကိုထဲမှာထို့ကြောင့်သူပါဆက်ပြောလဲဆိုတော့အိုးဖျားသခင်ကိုရောဤဖျားသခင်ဒီကိုရောဤအပေါင်းအဖွာတို့ထက်ကိုရောကိုချင်းမြောက်၍ကြည်စမ်းသူ့ဖျားသခင်ဖျားသခင်လို့အများရန်ပြောတယ်အငယ်30အငယ်30ဒီမှာဖျားသခင်ခမဲတော်ကသူ့ကိုဘာပြောလဲဆိုတော့တားတော်ကိုတဖန်ကျန်းစာလာဒီကအိုးထာဝရဖျားဟာရှင်ရဲ့ကိုမာတော့ဘုရားသခင်ဘုရားသခင်လို့တားတော်ကိုခမဲတော်ကခေါ်တယ်။အညေတစင်မှာကြတော့ခမဲတော်ကတားတော်ကိုထာဝရဖျားထာဝရဖျားလို့ပြန်ခေါ်တယ်။ကြည့်စမ်းအဲ့တော့ဒီကနေ့အဲ့ဒီထာဝရဖျားကဘာတူလဲကြည့်မယ်ဆိုလို့ရှင်30ထဲမှာကိုတော်သူရှိဦးစွာ၌မြေကြီးကိုတည်တော်မူ၏မိုးကောင်းကင်သည်လည်းလက်တော်နှင့်ဖန်ဆင်းသောအရာဖြစ်၏ထိုအရာတို့သည်ပျက်စီးခြင်းသို့ရောက်တော်လဲကိုတော်သည်အမြဲတည်တော်မူ၏အာဒီကနေ့ကကျွန်တော်တို့ဒီကနေ့ကျွန်တော်ဖတ်နေတဲ့ဟာကဘုရားသခင်ရဲ့ view of Christ ကိုကျွန်တော်ကြည့်နေတာတာတော်သခင်ခရစ်တော်ကိုဘုရားသခင်ကဘယ်လိုမြင်တယ်လဲဆိုလို့ရှိရင်နံပါတ်1တာဦးလို့မြင်တယ်ထိတ်ဆုံးက အရေးကြီးဆုံးအလေးနက်ဆုံးအမွေမြတ်ဆုံးဖြစ်တယ်နမနေသူကဖယားသခင်ဖြစ်တယ်အဲ့တာဦးကနမသုံးသူကထာဝရဖယားလည်းဖြစ်တယ်သူကအစင်မြတ်တည်တယ်သူကဖန်ဆင်းတဲ့အရှင်ဖြစ်တယ်သူကအုပ်ဆိုးတဲ့အရှင်ဖြစ်တယ်အဲ့ဒါကြောင့်အငယ်73ထဲမှာကျွန်တော်တစ်ချက်ထပ်ဖတ်ပြမယ်နော်အညာစတိရဲ့အဆုံးမှာကိုတော်သည်ပြောင်းလဲတော်မမူပါအသက်တော်လည်းမကုံမဆုံးရဘာဟုလာတတိထုံမတပါတင်ဤရန်သူတို့ကိုတင်ဤခြေတရာငါမချမထားမီတန်အောင်ငါလက်ရဖဲ၌ထိုင်နေလောဟုအပေမီသောကောင်းကင်တမိုင်ကိုတကားမြမိတ်တော်မူသည်ဘုရားသခင်ခမဲတော်ကတားတော်တားဦးကိုနေရံသူတွေအားလုံးနေချေရင်မှငါမချမထားမချင်းနော်ငါချထားသည့်တောင်ငါရဲ့လက်ရဖက်မှနေထိုင်နေဆိုပြီးတော့ပြောတယ်ကျေးဇူးလက်ရဖက်မှထိုင်နေဆိုတာဘုံတကိုးနဲ့ရှိတာအာနာရှိတာအခွင့်အရေးအားလုံးပိုင်တာအဲ့ဒါကြောင့်တန်းကျန်တဲ့ပုဂ္ဂိုလ်တွေကသူကမွေးလာတဲ့တားဖြစ်ပေမဲ့မိမိုင်တော်တွေမတန်ရှင်းဘူးဆိုရင်သူဒေါသထွက်တယ်တန်ရှင်းလို့ဆူတယ်ဆုံးမနတ်ဆိုးတွေကိုလည်းသူဆုံးမနိုင်တယ်လေတွေကိုလည်းဆုံးမတယ်ရေတွေကိုလည်းဆုံးမတယ်ဖာရရှိကိုလည်းသူဆုံးမလို့ရတယ်ဘာသူမဆိုသူဆုံးမနိုင်တယ်သူမိမာရီကသူ့ကိုရှာနေတဲ့ချိန်မှာငါရဲ့ခမဲတော်အိမ်မှာငါရှိရမယ်လို့သူပြောတယ်ခမေတော်အိမ်ကမတန်ရှင်ဘူးဆူတောင်းရမယ်အရာမဟုတ်တော့ဘူးလူတွေကစီးပွားရေးပဲလုပ်နေပြီဖျားချောင်းလာရင်လဲစားဖို့လောက်ပဲတောက်ဖို့လောက်ပဲလာနေပြီဆိုတော့သူတန်ရှင်လို့မှာသူကတားတော့ဒါပေမဲ့သူကရိုးသားမဟုတ်ဘူးသူကအိမ်မတိုင်မှကြီးမြတ်တဲ့ခမေတော်ဘုရားသခင်ကဘုရားသခင်ထာဝရဘုရားလို့ပြောနေတဲ့တားတော့တင်းရံသူတွေအားလုံးနေရချီတော်ရင်မှာခြားထားတိတိုင်အောင်ငါရဲ့လက်ရဖက်မှာပဲနေတော့အကြီးဆုံးလက်ရဖက်မှာပဲနေတော့လို့ပြောထားတဲ့ပုဂ္ဂိုလ်ဖြစ်တယ်ထို့ကြောင့်အဲကြောင့်အခန်းကြီးနှင်းအညတထဲမှာထို့ကြောင့်ငါတို့ဒီကနေ့သူပါပြောလဲဆိုတော့ငါတို့ဒီချားရသောဝိညာဉ်တော်ဒေသနာတွေကိုမမေ့မလျော့ကြမီအကြောင်းစိတ်နှလုံး၌တာ၍မှတ်မိဆွဲလန့်ခြင်းရှိကြရမယ်ကောင်းကင်တမိုင်များအဖြစ်ထားတော်မူသောဗျာဒိတ်တော်သည်ထက်၍ပြမလွန်ကျူးခြင်းအမှုအမျိုးမျိုးတို့သည်ခံထိုက်သောအပြစ်တိုင်းကိုခံရသည်မှန်လေအစဥ၌သခင်ဖျားဟောတော်မူ၍ဒေသနာစကားတော်ကိုကြားရသောသူတို့သည်လုံလောက်သောသက်တည်းအဖြစ်ငါတို့အားဆင့်ဆို၍ဟောပြောသောဤမြလောက်ကြီးစွာသောကယ်တင်ခြင်းကယ်တင်တော်မူခြင်းတရားကိုငါတို့သည်နားမထောင်ဘဲနေလေအပြစ်တိုင်းနှင့်အပေတို့လွတ်ကြမည်နီးဒီချက်မှသူပြောတာကဗျာဒိတ်တော်ဒီမှာလေအစင်အစင်ရှိတယ်လို့တော့မပြောဘူးဒါပေမဲ့လေးလေးနက်နက်သူခံယူစေချင်တယ်ဗျာဒိတ်ကိုကြည့်တဲ့အခါမှာကောင်းကင်တမိုင်ဒီကတဆင့်ပြောတဲ့စကားတော်မှာဒီလောက်တော်မှာအရေးကြီးပြီးတော့ပြည့်စုံနေတယ်ဆိုလို့ရှိရင်ဒီကနေ့သခင်ဘုရားကိုယ်တိုင်ကပြောပြီးတော့အဲ့ဒီစကားကိုကြားပြီးတော့တဆင့်ကျွန်တော်တို့ကိုပြောနေတယ်တမိုင်တော်တွေကပြောနေတယ်ထက်လောင်းပြီးတော့ပြောနေတယ်ဒီကနေ့ဗျာဒိတ်စကားတွေကိုကျွန်တော်တို့ကရက်လျှူရင်တော့အပြက်မပေးဘဲနဲ့နေမှာနေပါမလားတို့ပြောတာဟိုတုန်းကပရိုဖက်တွေပြောတဲ့ဟာကအရန်လေးနဲ့တည်းဆိုရင်တော့ဒီကနေ့တားတော်ပြောတဲ့ဟာစဉ်းစားကြည့်ကောင်းကင်တမန်အဖြစ်ပေါ်ပြတဲ့ဟာတွေကိုဒီမဟောင်းထဲမှာအင်မတိုင်မှအရေးကြီးတယ်ပြည့်စုံတယ်ဆိုလို့ရှိရင်ဒီကနေ့တားတော်အဖြစ်ပြောတဲ့စကားကိုစဉ်းစားကြည့်ဘလောက်ကြည့်လေးနဲ့တည်းလဲဆိုတော့သူလက်ညှိုးထိုးပြတာဒါကောင်းကင်တမန်နဲ့နှန့်ရှင်ပြီးတော့ပြောတာအဲကြောင့်ဒီကနေ့ကျွန်တော်တို့သခင်ခရစ်တော်ကိုကူးကွယ်တဲ့အခါမှာတားဥကိုကူးကွယ်တဲ့အခါမှာဘုရားသခင်ကဲ့သို့ကူးကွယ်လို့ရတယ်ရှင်းရှင်းပြောရင်ထာဝရဘုရားအဖြစ်အုပ်ဆိုးရှင်အဖြစ်ကျွန်တော်တို့ကူးကွယ်လို့လည်းရတယ်မမှားဘူးတားတော်အဖြစ်ကူးကွယ်လို့လည်းရတယ်ဒီတခါတော့ကျွန်တော်တို့မောရှေနဲ့သူနှန့်ရှင်တာတစ်ချက်လေးဖတ်ပေးမယ်နော်အခန်းကြီး3အငယ်2ထဲမှာမောရှေသည်ဘုရားသခင်အင်းတစ်ခုလုံး၌သက်စာဆောင်တကယ်သို့ယေရှုသည် မိမိကိုခံထားတော်မူသောသူ၏အမှုတော်၌တက်စာဆောင်တော်မူ၏။ အငယ်6ထဲမှာခရစ်တော်မူကသားကဲ့သို့အိမ်တော်ကိုအိုးဆိုး၍တက်စာဆောင်တော်မူ၏။ Okay. အငယ်နှင်းထဲမှာတော့ယေရှုသည်မိမိကိုခံထားတော်မူသောသူ၏အမှုတော်၌တက်စာဆောင်တယ်သာဦးလို့ပြောတဲ့ခါကျရင်ကျွန်တော်တို့ဣသေလရဲ့တမိုင်းကိုကြည့်တဲ့ခါမှာဣသေလရဲ့တမိုင်းထဲမှာသူတို့ရဲ့သာဦးတွေကတကယ်တကယ်တော့အစေခံရမှာအစေခံခွင့်အလုံးရှိတယ်။ဒါပေမဲ့တိနာတောင်ရောက်တဲ့ခါမှာသူတို့ကအာရုံကိုအတင်းအဓမ္မမောင်းပြီးတော့မှသူတို့ကရုတ်တုစင်တုတွေဖန်တီးပြီးနောက်ပိုင်းမှာကုကွယ်နောက်ပိုင်းမှာသာဦးတွေကဘုရားသခင်အစေခံခွင့်မရှိတော့ဘူး။အဲ့ချာနေအာရုံနဲ့အာရုံရဲ့အမျိုးတွေလီဝိအမျိုးတွေပဲအစေခံခွင့်ရှိသွားတယ်။ဟဲ့ဒါကတမိုင်းဒီကနေ့တာအူးဘုရားသခင်ရဲ့တာအူးလို့ပြောတာနဲ့ဟောတော့ကဣသေလလူမျိုးတွေကဆုံးရှုံးသွားတဲ့အစေခံခွင့်လက်ပါလားဒီတာအူးက first born ကအဲ့ဒါကြောင့်သူပြောလေသူဟာသူ့ကိုခန်းနဲ့ခံထားတော်သူရဲ့အမှု၌တက်စာဆောင်တယ်အဲ့ဒီနေရာမှာတော့မောရှင်နဲ့ထူတယ်တာအူးလို့ကျွန်တော်တို့ပြောရင်ဣသေလတစ်ခုလုံးကနေဆုံးရှုံးသွားတဲ့တာအူးတွေအစေခံခွင့်ရှိတဲ့အမှုအဲ့ဒီအကြီးကိုတခင်ခရစ်တော်ကဒီကနေ့အစေအဲ့ဒီအစေခံခွင့်နဲ့ရောက်လာဒါပေမဲ့သူအစေခံတဲ့နေရာကိုကြည့်ပါဦးအငယ်6ထဲမှာခရစ်တော်မူကားဝိုးသားကဲ့သို့အိမ်တော်ကိုအိုးဆိုး၍တက်စာဆောင်တော်မူ၏သားကဲ့သို့ပမာစကားတော့သိမမိုက်ဘူးဒီမှာတော့သားအဖြစ်ဖြစ်ရအိမ်ကိုဆောင်တဲ့အိမ်ရှင်အိမ်ကိုပိုင်တဲ့အမွေခံတခင်သားအစ်စ်အမှန်အဖြစ်အဲ့ဒီအိမ်ကိုသူကအိုးဆိုးနေတဲ့The son, the servant, but the owner of the house. Tu ka pelu ase khan le. Tu o so ni re, tu pain ni, tu so mo ni re, tu ye eh. Tu go ran pain shin phit ni re, niya ma tu ase khan. Ehi niya ma mo shin ne bian lo ma ya do. Okay? ဆိုတော့ဒီကနေ့ကျွန်တော်တို့တခင်ခရစ်တော်ကိုကြည့်တဲ့အခါမှာတခင်ခရစ်တော်တာဦးလို့ကျွန်တော်တို့ပြောတဲ့အခါမှာအဲ့ဒီတာဦးကနံပါတ်၁ဘုရားသခင်ရဲ့ထာဝရတာဘုရားသခင်ကထာဝရထာဝရဖြစ်ပွားစေတဲ့တာဆာလံအခန်းကြီးနှင်းကိုရည်ညွှန်းနေတယ် God's eternal begotten son ကိုပြောချင်တယ်ထာဝရထာဝရဘုရားသခင်ကနေဖြစ်ပွားစေတော်တာကိုယဉ်ညွန်းတာတာဦးလို့ပြောတဲ့အခါမှာနံပါတ်1တာဦးလို့ပြောတဲ့အခါမှာတာဦးရဲ့အစေခံခွင့်နဲ့အတူကြွလာပြီးတော့ရောက်လာတဲ့ God's chosen servant Isaiah listen him သူဟာငါရဲ့ကျွန်တော်ငါရွေးချယ်ထားတယ်တာဥရီကငါ့ကိုအစေခံရမယ်လို့သူပြောတဲ့အစေခံခွင့်နဲ့အတူရောက်လာတဲ့ဂျွန်ဖရာရဲ့ဂျွန်ဆိုတဲ့အဲ့ဒါကိုသူရှင်းညွှန်းတာနောက်တစ်ခုနောက်နံပါတ်3ကတော့တာဥလို့ပြောတဲ့အခါမှာအခုနကကျွန်တော်ပြောတဲ့ဒေးဗစ်မင်းကြီးမှာပဒိညာပြုထားတဲ့ဘယင်အဖြစ်ဖရာသခင်ကzen လောက်တိုင်းတာပြီးဆုံးစေတာတင်ဆက်လိုက်တာကျွန်တော်တို့ကို introduce မေးဆက်လိုက်ဆိုတော့ first born ဒီနေရာမှာတော့ presented as the king David king ကြည့်ဘုရားသခင်ရဲ့ထာဝရတားတော်ဖြစ်ဘုရားသခင်ရဲ့ဧတာဦးအစေခံကျွန်အဖြစ်ဘုရားသခင်ရဲ့ ပတိငယ်ဘရှင်အဖြစ်သူကြွလာတာပြောတာအဲ့ဒီလိုဘရှင်နေဖြစ်တဲ့အတွက် kingship ဘရှင်ဖြစ်တာအဲ့ဒီလိုတဆက်ထဲမှာဂျွန်ဖြစ်တာဂျွန်ဖြစ်တော့ညာလည်းပဲတဆက်ထဲမှာသူကအမွေခံသခင်ပိုင်ရှင်ကြီးဖြစ်နေတာအိမ်ကိုအုပ်ဆိုးနေတဲ့ပိုင်ရှင်ကြီးဖြစ်နေတာအဲ့ဒီလိုပဲသူကတခက်တကယ်တော့ဘုရားသခင်ရဲ့ထာဝရဖြစ်ပွားစေတဲ့တာဥဖြစ်နေတာဒီဟာတွေကိုဟေပြဲစရာကကောင်းကင်တမိုင်းဒီကိုသူကဒီလိုတခါမှမပြောဘူးတားတော်ကိုပဲပြောတယ်ဂျိုးရဲ့ဝတ္ထုထဲမှာကောင်းကင်တမိုင်းဒီကဘုရားရဲ့သားသမီးတွေဖြစ်ကြတယ်လို့ပြောရင်တောင်မှသူတို့ကိုဒီလိုတခါမှမပြောဘူးဆိုပြီးတော့အဲ့ဒါကြောင့်ဒီကနေ့တားတော်ထဲမှာကျွန်တော်တို့ကိုဘုရားကစကားပြောတဲ့အခါကျွန်တော်တို့နှလုံးတွေမမာကြောဖို့တားတော်ကနေကျွန်တော်တို့ကိုကယ်တင်တယ်အပြစ်ကနေဆေးလွတ်အပြစ်ကနေကျွန်တော်တို့ကိုကယ်နှုတ်တယ်ကျွန်တော်တို့ကိုချစ်တယ်ကျွန်တော်ကိုနောင်တရဖို့ဖိတ်ခေါ်နေတဲ့ဟာဒီမှာဝင်ဖို့ကတိတော်ရဲ့ပြီကိုဝင်ဖို့ကျွန်တော်တို့ပြောတဲ့အခါမှာကျွန်တော်တို့လည်းစိတ်တွေမမာဖို့ဂျန်နဲ့ယာရီအားလုံးထက်တားတော်ရဲ့စကားတွေဗျာဒိတော်ကိုကျွန်တော်တို့အလေးအနက်ထားကြဖို့သူပြောချင်။အဲကြောင့်နောက်ဆုံးအနေနဲ့အခန်းငယ်ခွန်ထဲမှာ၃ခွန်ထဲမှာထို့ကြောင့်တန်ရှင်သောဝိညာဉ်တော်မိတော်မူသည်ကယနေ့တွင်သင်တို့သည်ဗျာဒိတော်အတိုင်းကိုကြားလျက်ရှိသည်ဖြစ်၍ခံမာသောစိတ်နှလုံးမရှိကြနှင့်။သင်တို့အပါများသည်အနှစ်၄၀ပါလုံးငါကိုအနီးနီးစုံစမ်း၍ငါ၏အမှုတို့ကိုမြင်ရသောတော်တွင်ငါကိုဆန့်ကျင်ဖက်ပြုရေစုံစမ်းရာကာလ၌ရှိတကယ်သောမရှိစေချာနဲ့ဖျားသခင်ကဒီကနေ့ကျွန်တော်တို့အားလုံးကိုပြောချင်တာကဣသေလလူတွေလိုမဖြစ်နဲ့အဘိုးဘွားတွေလိုမဖြစ်နဲ့တောထဲမှာငါကိုညီမျိုးစုံနဲ့စုံစမ်းနေတာဆန့်ကျင်နေတကယ်သောမလောက်ကြနဲ့နှစ်ပေါင်း40လုံးလုံးငါကိုဆန့်ကျင်တကယ်သောမလေကြနဲ့ဒီကနေ့တကယ်ဗျာဒိတ်ချာရေတားတော်ထဲ၌ဘုရားသခင်ကကျွန်တော်ကိုချစ်တယ်တားတော်ထဲ၌ဘုရားသခင်ကကျွန်တော်အသက်ဒီကိုကယ်တယ်တားတော်ထဲ၌ကျွန်တော်တို့ကိုတန်ရှင်းဖို့ခေါ်နေတယ်တားတော်ထဲ၌သူ့ကိုတကယ်ပဲသူ့ရဲ့စကားတွေကိုလင်းနဲ့ထားဖို့ကျွန်တော်ခေါ်နေတယ်ဆိုတာကျွန်တော်နားလည်မယ်ဆိုလို့ရှိဒီကနေ့စိတ်မမာကြဖို့ကလိုင်းကဆန်မလုပ်ဖို့တနည်းအားဖြင့်ဘုရားကြောင့်ထဲရောက်လာရင်ကလိုင်းကဆန်မလုပ်ဖို့ကျန်းစာဖတ်ပြီးဆိုတော့ကလိုင်းကဆန်မလုပ်ဖို့ကျန်းစာနဲ့တွင်တွင်ချက်နဲ့ပတ်သက်လာပြီးဆိုလို့ဆိုကလိုင်းကဆိုင်မလို့ဘို့အရေးကြီးတတိထားကြဖို့စစ်နှလုံးညွန့်ညင်စာခိုင်ချဖို့အရေးကြီးတယ်ဒီကနေ့သားတော်အကြောင်းကိုထက်လောင်းပြီးတော့ကျွန်တော်တို့ကြားတဲ့အခါပို့ပြီးတော့သားတော်အကြောင်းကိုတိကျဖို့သူ့ကိုတိကျွမ်းကြဖို့သူ့ရဲ့ဗျာဒိတ်တော်သူပေးတဲ့စကားတွေကိုကျွန်တော်တို့နားခံကြဖို့ဖြတ်တင်ကောင်းချီးပေးပါစေ။